American Bureau စုံစမ်းစစ်ဆေးဗျူအဖျင်ကြီးမှုကင်းစကော်မီပေါ်ဒီမိုကရက်နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမတ်ဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးအဖျင်ကြီးကဲကိုရာဥကထုတ်ပယ်ဖို့သူဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ပိုပြီးလုံလံခံနိုင်မဲ့သူအဖျင်ရဲ့ခံကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတရားရုံးနဲ့အစားထုတ်သွားမယ်လို့လည်းဒီကနေ့မနေ့ပါပဲသမတ်က Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဝီဗန်တွေကတော့နိုဝင်ဘာအမေရိကန်သမတ်ရွေးကောက်ပွဲမှာရုရှားကဂျောင်းဝင်နောက်ရှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေနဲ့သမတ်ရဲ့လက်ထောက်တွေဆက်နံတတ်မှုရှိရှိအဖျင်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဘေးကထုတ်ဆရာဖြစ်လာနေတဲ့အကြောင်းပြောဆိုနေကြပါရဲ့။သမတ်ကရဲ့မနေ့ကထုတ်ပြန်ချက်မှာတော့အဖျင်ရင်ကျိုင်းမှုကော်မီယာထိရရဥဆောင်နိုင်စွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရက်စဲနေကြောင်းဖတ်ပြပြဖော်ပြထားတာပါ။အဖျင်ရင်ကျိုင်းမှုတွေဟာစနစ်တကျတာဝန်ထမ်းဆောင်ဝင်ရှိပြီးရာဥကဖယ်ရှားခံရတဲ့ကော်မီကတော့လုံရဲ့လေးလင်းကမှတာဝန်ပေးခံထားတာပါ။အဖျင်ကြီးကဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံနေစဉ်မှာပဲရာဥကဖယ်ရှားခံရကြောင်းသိရတာဖြစ်ပါတယ်။ရုံးမြင့်တဲ့ညာသတင်းတွေမှာရာဥကဖယ်ရှားခံရတဲ့အကြောင်းရုပ်တရက်တွေ့ကြတာမှာသူကိုယ်ရဲ့နောက်မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြပါတယ်။ရာဥကဖယ်ရှားခံရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဲဟောင်းကပြည်သူတရားလူ့ပြည်ရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူး။ရာဥကဖယ်ရှားတဲ့အကြောင်းနဲ့ပတ်သက်လို့ရှင်းနေချုပ်ချက်ဆက်ရှင်နဲ့လက်ထောက်ဖြစ်သူတွေရဲ့စာရင်းမှာဖော်ပြထားပြီး FBI ညင်ချရင်းမှုကဥပဒေကိုလိုလိုသုံးနေတယ်လို့လည်းဆွဆွဲထားပါတယ်။၂၀၁၈ခုရော့ဒ်ရိုဇန်စတန်ရဲ့စာထဲမှာတော့သူချိုင်းမောကော်မီယာသမတ်ရွေးကောက်ပွဲမှာသမတ်ဖရန့်ရဲ့ပြန်တက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလိုင်းကလင်တန်ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဝန်ကြီးအောင်ကလင်တန်ကိုအရေးမြူတင်မှုလို့ဆုံးဖြတ်ခဲ့တာရှင်းနေချုပ်ရုံးရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့တယ်လို့လည်းပြောဆိုခဲ့တာပါ။ဒါမှမဟုတ်နိုဝင်ဘာအမေရိကန်သမတ်ရွေးကောက်ပွဲရဲ့မတိုင်မီလတွေတွင်ဖြစ်ပေါ်တဲ့ဖြစ်ပျက်နဲ့ပတ်သက်လို့အခုချက်မှာဘာကြောင့်ရေးယူရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။